Welcome to the Voice of America in Burmese.
Jamma shunan ja ba se view American ta Myanmar ban ye 2018 khu October 24 ye bo thu ne mne khin atan lwet season ne go Washington myo do DC ka ne pi lo line meter 30 40 48 pin view ye Facebook sa myana ka le dai ye thau le pe ne ba de ကျွန်တော်ကြောင့်လည်းမအခုမနေ့ပိုင်းစီစဉ်လေးကိုတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတ်တပါဒီမနေ့ခင်းသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူကြေညာပေးမှာပါ။ Sorry သတင်းတောက် Jamal Khashoggi အသက်ခံရမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတချို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဥက္ကဋ္ဌတို့က28ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတက်တရာကော်မတီရှေ့မှာပါတင်ပြခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်ရယ
်ဟုတ်ပါခင်ဗျအဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော
့ I will now describe to you the deplorable situation that exists in Myanmar demonstrating that the government
အဲ့ဒါကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကဆိုးနေတော့မယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှုမစ္စယန်ဟီလီပြောကြတာပါမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ထွေထွေညီလာခံရဲ့တက်တရကော်မတီမှာမြန်မာအရေးတင်ပြချက်တွေနဲ့ဒီမြန်မာအတမတ်ဟောက်တူဆွမ်းရဲ့တုံ့ပြန်ချက်တွေကိုလည်းစုံစမ်းလင်ကြားဖို့ကျွန်တော်တို့စီစဉ်ထားပါတယ်နောက်ပိုင်းမှာဆိုရင်လည်းမနေ့ကညကထုတ်လင်းခဲ့တဲ့တိုက်ရိုက်အင်္ဂါညတိုက်လည်းလေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းလိုင်းတို့ကကြီးညာကြပါလိမ့်မယ်
Sorry တရင်တော့ Jamal Khashoggi အသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတွေတဲကတချို့ကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေ့မှာပြောကြားလိုက်ပါတယ်အခုလိုဒဏ်ခတ်တာဟာနောက်ဆုံးဖြစ်နေအရေးယူတာမဟုတ်သေးပဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းဝန်ကြီး Pompeo ကပြောပါတယ်တရင်တာမှာတဦးဖြစ်တဲ့ Mr. Khashoggi ကိုအခုလိုအကြမ်းဖက်တဲ့နည်းနဲ့နှုတ်ပိတ်ဖို့လှုပ်ဆောင်တာမျိုးကိုတိခန့်နေမှာမဟုတ်ကြောင်းအမေရိကန်အစိုးရကရှင်းရှင်းလင်းလင်းပြောထားခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာလ2ရက်နေ့ကသတင်းတောက်ခါရှိုဂျီပျောက်ဆုံးသွားခြင်းကစပြီးအခု Sorry Arabia အပေါ်မှာအမေရိကန်ကပထမဦးဆုံးအကြိမ်ဖြစ်နေအရေးယူလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးဌာနမှအင်ကာနိကဝန်ကြီးပေါမ်ပီယိုကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဘနဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်ခဲ့တယ်ဆိုတာနဲ့ဘသူတွေကိုအရေးယူရဲဆိုတာကိုတော့ထုတ်မပြောပါဘူး။ဒါအပြင်ငွေကြေးဆိုင်ရာအရေးယူမှုတွေချမှတ်တာလိုမျိုးMagnitsky ဥပဒေအရ American ဘက်ကနေအရေးယူဖို့အတွက်စဉ်းစားနေတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကတော့ Khashoggi အသက်ခံမှုနဲ့ဆင်ရွယ်ပြီး Sorry နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ပြီးထိပ်ပန်းထောက်လိုင်းအရာရှိအများပြားကိုအလုပ်ဖြုတ်ပစ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့တာပါ။သတင်းတော့ Khashoggi ကတူရကီနိုင်ငံ Istanbul က Sorry ကောင်စီရုံးထဲမှာရရက်ဆက်ဆက်အသက်ခံခဲ့ရတာဖြစ်ပြီးဒါဟာကြိုတင်ကြံစည်မှုတစ်ခုလို့တူရကီသမ္မတ Recep Tayyip Erdogan ကအင်ကာနေ့မှာပြောကြားခဲ့ပါတယ်။
Sorry Arabia နိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုအင်ရှိဇာမင်သားမိုဟာမက်ဘင်ဆာလ်မန်တက်ရောက်ခဲ့ပါတယ်။တင်းတောက်ဂျမားခါရှိုဂီကို Sorry အစိုးရကတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာကြောင့်နိုင်ငံတကာကစီးပွားရေးအကြီးအကဲတွေနဲ့နိုင်ငံသားတွေကသပိတ်မောက်ခဲ့ကြပါတယ်။လူသတ်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိခံထားရတဲ့အင်ရှိမင်သားဟာအင်္ဂါနေ့နောက်ပိုင်းမှာညီလာခံကိုတက်ရောက်ပြီးအခမ်းအနားကိုလက်လက်ကြည့်ရှုခဲ့တာမှာလူများများလာလေငွေများများပို့ရလေပဲလို့ပြောကြခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်ဒေါ်လာဘီလီယံ50နဲ့ညီမျှတဲ့ရင်းနှီးမြှုပ်နှံမှုတွေ Sorry အစိုးရကရရှိခဲ့တာကြောင့်တူရကီနိုင်ငံမှာရှိတဲ့ Sorry ကောင်စီဝန်ရုံးအတွင်သတင်းတော်ခါရှိုဂီအသက်ခံလိုက်ရမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရပေမဲ့လည်းရင်းနှီးမြှုပ်နှံလူသူတွေကိုဆွဲဆောင်နိုင်နေတော့ပဲဖြစ်ပါတယ်။ Sorry အင်ရှင်မင်းသားညီလာခံခမတဲ့ကိုဝင်လာတဲ့အချိန်မှာတော့အခမ်းအနားကိုတက်လာကြတဲ့လူ2000လောက်ကလက်ခုပ် Over TP ကြိုဆိုခဲ့ကြသလိုမင်းသားကလည်းအပြုံးနဲ့ပြန်လဲတုံ့ပြန်ခဲ့ပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာတွေ့ဆုံဖို့အတွက်စီစဉ်တွေလုပ်ပြီးပြီလို့အမေရိကန်အမျိုးသားအကြံပေးဂျွန်ဘိုလ်တန်ကအင်ကာနေ့မှာပြောကြားလိုက်ပါတယ်။1989တာလတ်ပြက်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေအမေရိကန်သမ္မတထရမ့်ဘာကြောင့်နှုတ်ထွက်ချင်နေလဲဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုလ်တန်ကခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အတွက်အစီအစဉ်တွေကိုတိတိကျကျစီစဉ်မှာဖြစ်ကြောင်းပြောတာပါ။ရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီဦးရှာခော့ဖ်ကတော့ တရင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဗ ెంబ ာ7ရက်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေမှာပါရီမြို့မှာတွေ့ဆုံမယ်လို့ပြောပါတယ်။မစ္စတာဘိုလ်တန်ကသူ့နဲ့သမ္မတပူတင်တို့ဆွေးနွေးမှုဟာလက်နက်ထိန်းချုပ်ရေးဆိုင်ရာ INF သဘောတူစာချုပ်ကနေသမ္မတထရန့်နှုတ်ထွက်ဖို့ဆုံးဖြတ်မှုတွေပါဝင်တဲ့အကြောင်းအရာများပြားကိုပြည့်ပြည့်စုံစုံဆွေးနွေးခဲ့တာဖြစ်ပြီးဆွေးနွေးမှုတွေဟာအပြုသဘောဆောင်တယ်လို့ပြောပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာရုရှားဂျာဝင်နှောက်ယှက်မှုတွေအကြောင်းကိုပါထည့်သွင်းဆွေးနွေးတာဖြစ်ပြီးတော့အခုလိုဆက်လုပ်မယ်ဆိုရင်ရုရှားအတွက်ဒဏ်ပြန်အကျိုးသက်ရောက်မှုတွေရှိလာနိုင်ကြောင်းသတိပေးခဲ့တယ်လို့လည်းမစ္စတာဘိုလ်တန်ကပြောပါတယ်။သူဟာရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂျူနဲ့လည်းတွေ့ပါတယ်။မစ္စတာဘိုလ်တန်ရဲ့မော်စကိုနှစ်ရက်ခီးကိုဝင်ကြီးရှိုဂျူကကြိုဆိုခဲ့ပြီးအခုလိုခြေလှမ်းလေးတွေကလည်းနှစ်နိုင်ငံကြားဆက်ဆံရေးအတွက်အကျိုးဖြစ်စေတယ်လို့ယုံကြည်မှုရှိလာစေဖို့အထောက်အကူဖြစ်တယ်လို့လည်းပြောပါတယ်။
မက္ကဆီကိုနိုင်ငံချီယာပါစပီနေကတပါချူလတ်စ်မျိုးကိုယနေ့စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဝန်ထမ်း45ဦးတည်းမနေ့ရောက်ရှိသွားပြီဖြစ်ပြီးတခြားဝန်ထမ်းတွေလည်းထပ်ရောက်လာမယ်လို့ဆိုပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအတွက်ပထမဆုံးလှုပ်ဆောင်ရမယ့်လုပ်ငန်းကတော့အမေရိကန်ပြည်ထောင်စုကိုဥတီလာနေပြီးအင်အား 9,000 လောက်ရှိတဲ့ရွှေပြောင်းနေထိုင်လို့သူလူအုပ်ကြီးရဲ့ဗဒမ်းဗဒါဖြစ်နေတဲ့အခြေအနေတွေကိုထိမ့်သိမ်းပေးဖို့ဖြစ်ပါတယ်။မြေပြင်အခြေအနေဟာအရင်နေ့တွေကတည်းကဆိုင်ရင်အနည်းငယ်ပုံမတည်ငြိမ်မှုရှိကြောင်းယွန်နိစီယာကပြောပါတယ်။ဒါပေမဲ့အဲ့လိုတည်ငြိမ်နေတဲ့အခြေအနေဟာပြောင်းလဲသွားနိုင်ကြောင်းလဲယွန်နိစီယာပြောခွင့်ရ ADN address ကပြောပါတယ်။သူတို့အတွက်လက်တလောက်ရင်ဆိုင်နေရတဲ့အခက်အခဲဟာဒီလိုအုပ်ကြီးအကြမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေပဲဖြစ်ကြောင်းလူအများအပြားဟာစားစရာတောက်ရည်နဲ့ကျမရေးဆိုင်ရာလူအချက်တွေအများအပြားရှိနေကြောင်း Edwards ကပြောပါတယ်လူအုပ်ထဲကနေအပြင်ကိုထွက်လာကြသူတွေအနေနဲ့ပြန်ပေးဆွဲခံရနိုင်တဲ့အခြေအနေနဲ့လည်းရင်ဆိုင်ရနိုင်ကြောင်းဒါကြောင့်တည်ငြိမ်အောင်ထိမ့်သိမ်းထားနိုင်ရေးဟာအရေးကြီးဆုံးကိစ္စရဖြစ်ကြောင်းလည်းသူကပြောပါတယ်လူအချက်တွေအားနည်းချက်ရှိသူတွေဘသူတွေဖြစ်တယ်ဆိုတာကိုစုံစမ်းဖော်ထုတ်ပြီးတော့ UNICEF ဝန်ထမ်းတွေကခလုံးကွင်းလျှောက်ထားလူသူလျှောက်ထားမှုတွေမြန်ဆန်အောင်ကူညီဆောင်ရွက်ပေးနေကြပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအင်ကာနေ့မှာ83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံတက်တရာကွန်ပတီရှင်းပေါ်မှာအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒူရမ်စ်မမ်တို့အတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာပါလူ့ခွင့်ရေးချုပ်ဖောက်မှုတွေဆက်လက်ပြီးဖြစ်ပေါ်နေတာမဟုတ်ကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့လိုအပ်နေကြောင်းနဲ့မြန်မာနိုင်ငံတွင်မှာဒီမိုကရေစီနယ်ပယ်ဟာလည်းချင်းမြောင်းလာနေတယ်လို့အထူးကိုယ်စားလှယ်မစ်ရန်ဟီလီကပြောကြားခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌမာဇူကီဒူရမ်စ်မမ်ကတော့မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့ဖွဲ့စည်းအဖြစ်တစ်ခုဖြစ်နေမပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ကြဘူးပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေကိုထိရောက်တဲ့အရေးယူမှုတွေလုပ်ဖို့လည်းတိုက်တွန်းပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဥဟောက်တို့ဆန်းကတော့ခိုင်လုံတဲ့တက်တဲ့အထောက်ထားတွေရှိရင်အပြစ်ကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့တာပါကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းစစ်ဆေးပြီးမှပြီးခဲ့တဲ့စက်တင်ဘာလထဲမှာအစိုးရခန်းစားတစောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်ကိုနေရရင်လုံခြုံစွာပြန်လည်ပို့ဆောင်နိုင်ရေးဆွေးနွေးဖို့စင်ကာပူနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြာခင်မှာတွားရောက်တော့မယ်လို့မလေးရှားနိုင်ငံကြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကအင်္ဂါနေ့မှာပြောပါတယ်အခုလိုတွားရောက်ဆွေးနွေးဖို့အာဆီယံအဖွဲ့ကြီးရဲ့အတည်ပြုချက်ကိုရရှိထားတဲ့အာဆီယံခေါင်းဆောင်တွေရဲ့ခီးစဉ်ဟာနိုဝင်ဘာလလလောက်မှာဖြစ်နိုင်တယ်လို့လည်းပြောပါတယ်ဆွေးနွေးပွဲမှာရိုဟင်ဂျာပြည်ထောင်စုကိုထိတ်တန့်ထားဆွေးနွေးမယ်လို့လည်းမျှော်လင့်ကြပါတယ်အခုလိုကနအူးလှုပ်ဆောင်ချက်ကနေလာမယ့်နှစ်အစောပိုင်းလောက်မှာစပြီးရခိုင်ပြည်နယ်တဲကသူတို့ရဲ့နေအိမ်တွေစီကိုရိုဟင်ဂျာတွေပြန်သွားဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးဆိုက်ဖူဒင်ကပြောပါတယ်ဒီအစည်းအဝေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေမြန်မာနိုင်ငံကနေပြည်တော်ကိုပဲချိန်သွားမယ်ဆိုတာမကြေညာသေးပါဘူးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုမဖြေရှင်းနိုင်မှုဆိုရင်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုပါရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတာမို့ဒီပြဿနာအတွက်စိုးရင်စရာပိုဖြစ်လာပြီးအာဆီယံကအခုလိုလှုပ်ဆောင်ရတာလည်းဖြစ်ပါတယ်UNICEF ရဲ့စီးရင်စရာတွေအရမလေးရှားနိုင်ငံထဲမှာရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပါတယ
်။ Vietnam Communist Party ရဲ့အထွေထွေအတွင်းမှုဖြစ်တဲ့ Nguyen Phu Song ကို ဗီယက်နမ်တမရဖြစ်တဲ့ကွန်မြူနစ်ပါတီအမျိုးသားညီလာခံကနေအင်ကာနေမှာခန့်အပ်လိုက်ပါတယ်။အသက်84နှစ်အရွယ်ထရွန်ဟာ1960နှစ်တွေအတွင်းဗီယက်နမ်ရဲ့ပထမဆုံးတမရဖြစ်တဲ့ဟိုချီမင်းနောက်ပိုင်းရာထူးနှစ်ခုကိုဆောက်ကင်ထားတဲ့ပထမဆုံးဗီယက်နမ်ခေါင်းဆောင်တဦးဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတမရထရမ်ဒေကွန်ကွဲလွန်ခဲ့ပြီးတဲ့နောက်မှာထရွန်ကတမရရာထူးကိုဆက်ခံခဲ့တာပါ။ထရမ်ဒေကွန်ဟာတစ်နှစ်ကျော်ကြာအောင်ဖျားလာနေရကနေပြီးခဲ့တဲ့လတည်းမှာပဲကွဲလွန်သွားခဲ့တာပါ။ဗီယက်နမ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ပေါ်မှာလက်တဖက်တန်းနောက်လက်တဖက်ကိုမြှောက်ပြီးနိုင်ငံလူမျိုးနဲ့ဖွဲ့စည်းပုံဥပဒေအပေါ်မှာတစ္ဆာရှိမှာဖြစ်ကြောင်းတမရသစ်ထရွန်ကကြမ်းတစ္ဆာချိန်ဆခဲ့ပါတယ်။မကြာခင်နှစ်တွေအတွင်းအောင်မြင်မှုတွေရခဲ့ပေမဲ့ဗီယက်နမ်နိုင်ငံအတွက်စိန်ခေါ်မှုအများအပြားနဲ့ရင်ဆိုင်နေရတယ်လို့လည်းတမရသစ်ကပြောကြားခဲ့ပါတယ်။သူကိုတမရသစ်ဖြစ်တဲ့ဒီလအစောပိုင်းကတည်းကပါတီဗဟိုကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ကာနေညထွက်မဲ့မီဂန်မီလျန်စတီဟာအမေရိကန်ထီသမိုင်းမှာအများဆုံးဖြစ်တဲ့ဒေါ်လာ 1.6 ဘီလျံထိရှိသွားပြီဖြစ်ပါတယ်။
Direct from Washington, the voice of America, VOA. အရကရနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့တို့ကြီးညာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလှော်တွေကိုစပြီးတော့တင်ဆက်ပေးပါတော့မယ်။ပြီးခဲ့တဲ့နာရီပိုင်းတွင်းကပဲဒီကုလသမဂ္ဂထွေထွေညီလာခံရဲ့83ကြိမ်မြောက်တတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်လို့ဒီပြောဆိုချက်တွေပြီးဆုံးသွားခဲ့ပါတယ်။အဲ့ဒီထဲမှာဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှု Miss Yan Healy ကရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေတုံးပဲဖြစ်တယ်။ဒါတွေကိုအဆုံးသတ်နိုင်မှုကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကလည်းကျင်းမြောင်းလာနေတဲ့အကြောင်းသူပြောခဲ့ပါတယ်။ဒီအကြောင်းပြည့်စုံကိုဒေါ်လာလာတန်းဆက်ပြီးတော့ပြောပါလိမ့်မယ်ခင်ဗျာ။သူမပြောခင်မှာဒီညီလာခံအတွင်းမှာဒီမြန်မာကုလသမဂ္ဂဆိုင်ရာဒီမြန်မာတမ်းမဟောက်တူစွမ်းအပါဝင်နိုင်ငံတကာကလည်းဒီမြန်မာပြည်ရေးနဲ့ပတ်သက်တဲ့တင်ပြမှုတွေအပေါ်မှာမေးမြန်းမှုတွေအကြံပေးမှုတွေလည်းတော်များလုပ်ခဲ့ပါတယ်ဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီ Miss Yan Healy ပြောဆိုခြင်းနဲ့ပတ်သက်တဲ့ဟာကိုဒေါ်လာတန်းကတည်တံ့စူးစီးပြီးတော့တင်ပြပါလိမ့်မယ်ခင်ဗျ
23ကြိမ်မြောက်ကုလသမဂ္ဂထရီညီလာခံကြီးရဲ့တတိယကော်မတီမှာအောက်တိုဘာ23ရက်အင်္ဂါနေ့ကမြန်မာနိုင်ငံဆရာလူခွေရဲ့အထူးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီကအစီရင်ခံခဲ့ရမှာပြီးခဲ့တဲ့လကလူခွေကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံရဲ့လူခွေချိုးပေါက်မှုတွေကိုစုံစမ်းစစ်ဆေးဖို့တည်ကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားချမှတ်နိုင်ခဲ့တာဟာအတက်စရာဖြစ်တယ်လို့အခုလိုအစချီပြောကြားခဲ့ပါတယ
် There is a glimmer of hope on the horizon for justice for the people of Myanmar.
ဒီအမျက်တမှုနဲ့ပတ်သက်လို့မြန်မာလူမျိုးတွေအတွက်မျှော်လင့်ချက်ရောင်းချီးတန်းခဲ့တာကကြည်နာစရာပါ။စက်တင်ဘာလကကျမအကြံပြုခဲ့ပြီးနောက်ပိုင်းရပ်ဖဲ့လူအဖွဲ့အစည်းတွေနဲ့အချက်လက်ရှာဖွေအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်တိုက်တွန်းမှုကြောင့်လူခွေးကောင်စီကဆုတ်ဖြတ်ချက်တရချမှတ်ခဲ့ခြင်းပါပဲ။2017ကစလို့မြန်မာနိုင်ငံမှာအဆိုးရွားဆုံးကျွလွန်ခဲ့တဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေကိုစုဆောင်းရှာဖွေစုံစမ်းစစ်ဆေးပြီးခွဲခြားစိတ်ဖြာစီစစ်နိုင်မဲ့တီးကြလွတ်လပ်တဲ့ mechanism တရားချမှတ်နိုင်ခြင်းပါပဲလို့ Miss Yan Healy ကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်2014ကစလို့မြန်မာနိုင်ငံအထူးစုံစမ်းစစ်ဆေးရေးမှုဖြစ်ခန့်အပ်ခြင်းခံခဲ့ရပြီး6ကြိမ်မြန်မာနိုင်ငံကိုတွားရောက်ခွင့်ရပြီးတဲ့နောက်မြန်မာအစိုးရကသူ့အပေါ်ပြီးခဲ့တဲ့နှစ်ကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်လို့လည်းပြန်လည်စဉ်းစားပေးဖို့ Miss Yan Healy ကတိုက်တွန်းခဲ့ပါတယ်။
The government of Myanmar continues to deny my access, creating difficulties for my ability to assess the human rights.
မြန်မာအစိုးရအနေနဲ့ကျမကိုပြည်ဝင်ခွင့်ဗီဇာပိတ်ခဲ့တာကြောင့်မြန်မာနိုင်ငံမှာလူအခွင့်အခြေအနေကိုကျမအနေနဲ့စုံစမ်းစစ်ဆေးနိုင်ဖို့အခက်အခဲတွေရှိစေခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ဒီရည်ရည်ချက်ကိုပြောင်းလိမယ်လို့ကျမမျှော်လင့်ပါတယ်။ကျမနဲ့အတူအချက်လက်ရှာဖွေရေးအဖွဲ့ကိုကျင်းပများစွာပြည်ဝင်ခွင့်ဗီဇာမပေးခြင်းဟာပြည်ဝင်ခွင့်မပေးခြင်းဟာဒီမိုကရေစီအသွင်ကူးပြောင်းရေးတရားဥပဒေစိုးမိုးရေးနှင့်လူအခွင့်အရေးကိုထိမ့်သိမ်းမှုပိတ်ထားတဲ့ခရီးကိုဆန့်ကျင်ရာရောက်ပါတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့တာပါဆလပီသူအနေနဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပေမဲ့လို့လေလက်တွေ့အခြေအနေကြောင့်သူ့အနေနဲ့စိတ်ပျက်ခဲ့ရတယ်လို့မစ်ယန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းရှိတာကိုအခုလိုထောက်ပြခဲ့ပါတယ
် I will now describe to you the deplorable situation that exists in Myanmar demonstrating that the government fails to live up to its international law obligations.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းမရှိတဲ့အတွက်မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆိုးရွားဟာစစ်တပ်ကိုထိန်းချုပ်နိုင်စွမ်းမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမျက်စင်ကြီးပေးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်။ဖွဲ့စည်းပုံခြေကံဥပဒေရစစ်တပ်ကိုတည်တာတဲ့အာဏာပေးထားပါတယ်။ဒါပေမဲ့အရဖက်ဆိုးရွားဌာနတွေကလုံနိုင်စွမ်းရှိတာအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကတိတိတသာပဲဖြစ်ဖြစ်မတိမသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လည်းဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူးဒါကြောင့်မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေလူအခွင့်ကျွလွန်ချိုးဖောက်မှုတွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးခွပ်လုပ်ပိုင်ခွင့်အာဏာကိုသုံးပြီးဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ်ယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်နေတွေသတင်းတောက်တွေလျှောက်ရှားသူတွေအနေနဲ့တရားဝင်လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတဲ့အတွက်ဖမ်းဆီးရယူခံရတဲ့သတင်းတွေကိုလည်းသူ့အနေနဲ့ပုံမှန်ကြားသိနေရကြောင်းမစ်ယန်ဟီလီကထောက်ပြခဲ့ပြီးရိုက်တာသတင်းတောင်နှစ်ဦးတို့ဖမ်းဆီးခံရမှု2015ကပညာရေးပေါ်လစီပေါ်ဆန္ဒပြသူတွေဘက်ကရှေ့နေလိုက်ခဲ့တဲ့အမျိုးသမီးရှေ့နေဒေါက်ခင်ခင်ကျော်ကိုထောင်ဒဏ်6လချမှတ်မှုပြင်အခုနောက်ဆုံးရန်ကုန်တိုင်းအစိုးရပေါ်ဝေဖန်ခဲ့လို့11 media သတင်းတောက်3ဦးဖမ်းဆီးအရေးယူခံရမှုနဲ့ပတ်သက်လို့လဲမစ်ယန်ဟီလီကထည့်သွင်းပြောကြားပြီးဒီမိုကရေစီလူ့အဖွဲ့အစည်းမှလုပ်ငန်းတာဝန်ထမ်းဆောင်မှုကိုရာဇဝတ်မှုလို့သတ်မှတ်တာဟာလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့နိုင်ငံတကာဖွံ့ဖြိုးရေးစီစဉ်တွေလုပ်ခဲ့ပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအများပြားပါဝင်တဲ့ဒီစီမံကိန်းတွေဟာဒေသခံတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုကိုဖြစ်စီတဲ့အတွေ့အစိုးရအနေနဲ့ဒေသခံတွေနဲ့တိုင်းပင်နှီးနှောကမြေယာပိုင်ဆိုင်မှုဥပဒေတွေကိုလည်းနိုင်ငံတကာစံနှုန်းတွေရချမှတ်တင်တယ်လို့သူကပြောပါတယ်။ချိန်နဲ့မှာပဲပြည်တွင်းမှာကချင်ရှမ်းပြည်နယ်တွေမှာ2011ကစလို့ဒုက္ခသည်ပေါင်းတသိန်းကျော်ဟာ IDB အိုးအိမ်မဲ့တွေဖြစ်နေကြပြီးလူသားချင်းစာနာမှုအထောက်ကူရရှိမှုတွေနှေးပါနေပြီးရခိုင်ပြည်နယ်မှာလည်းအသစ်ဆောက်တဲ့အိမ်ယာတွေဟာမွတ်စလင်တွေနဲ့တခြားလူဖွဲ့စည်းတွေကိုခွဲခြားရာရောက်တဲ့အတွက်အသားအရောင်ခွဲခြားမှုအသွင်အခြေအနေကိုရောက်နေတယ်လို့မစ်ဂျန်ခီလီကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ဆက်ဆံနေတဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှဒုက္ခသည်သတန်းကျော်တို့တွားရောက်နေထိုင်ကြပြီးသူတို့တွေဌာနေဘေးကင်းလုံခြုံစွာပြန်နိုင်ရေးတွေလည်းသူ့အနေနဲ့တန်တရားရှိတယ်လို့မစ်ဂျန်ခီလီကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့နိုင်ငံကနေနဲ့ဆက်လက်လှုပ်ဆောင်သွားတည်နေလို့မစ်ယန်ခီလီကတိုက်တွန်းခဲ့ပါတယ
်။ Those serious crimes under international law have been alleged.
ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ကအရေးယူနိုင်ဖို့ကြိုးပမ်းမှုကိုကျမကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်မှုအပြင်ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေပေါ်ကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့ပြစ်မှုတွေဖြစ်ပေမဲ့မြန်မာအစိုးရကအပြစ်မရှိကြောင်းဆက်ညင်းနေတာတွေ့ရပါတယ်။လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ရဲ့အရေးယူကြိုးပမ်းမှုတွေဟာအရေးကြီးပါတယ်။မြန်မာနိုင်ငံမှာပြည်ကြီးလေးတဲ့ပြစ်မှုတွေကျူးလွန်ကြပေမဲ့ကျူးလွန်သူတွေဟာအရေးယူခြင်းမခံရတာကာလကြာရှည်ရှိနေပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုအဆုံးသတ်နိုင်ရေးအတွက်ကျူးလွန်သူတွေကိုအရေးယူနိုင်တဲ့တာဝန်ကိုပြက်ကွက်နေတာတွေ့ရပါတယ်လို့မစ်ယန်ဟီလီကပြောကြားခဲ့ပြီးICC နဲ့လူ့အခွင့်အရေးကောင်စီအပြင်လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတညီတညွတ်ထီးယက်တည်ကြပြီးမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ်ယန်ခီလီကနေကုန်းမှာတိုက်တွန်းသွားပါလိမ့်ရှင
်မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းအဖြစ်မပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံတွေမလုပ်ကြဖို့နိုင်ငံတကာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမဇူကီဒရူစမန်ကကလသမကထရညီလာခံရဲ့တတိယကော်မတီမှာမနေ့ကတိုက်တွန်းလိုက်ပါတယ်။ကလသမဆိုင်ရာမြန်မာတန်မတ်ဟောက်တူဆွမ်းကတော့ခိုင်လုံနဲ့တက်သေးထောက်ထားလိုက်ရှင်ပြစ်မှုကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ကလသမကကဒီမြန်မာအရေးစီရင်ခံမှုကြောင့်ဆက်ပြီးတော့နားဆင်ကြည့်ရအောင်ပါ။ကလသမကကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမြန်မာစစ်တပ်ရဲ့လူခွင်ချိုးဖောက်မှုတွေနဲ့ရက်စက်တဲ့လုပ်ရက်တွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းလေ့လာပြီးပြီးခဲ့တဲ့စက်တင်ဘာလတုန်းကပဲအဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။မနေ့တုန်းကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌ မာဇူကီဒရူဆမန်ကသူတို့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးထွေထွေညီလာခံရဲ့တတိယကော်မတီမှာရှင်းလင်းပြောဆိုခဲ့တာ
ပါ It presents horrific patterns of human rights violations inflicted not only on the Rohingya
မြန်မာတပ်မတော်ကိုခေါ်တဲ့မြန်မာစစ်တပ်ဟာလူဘဝလူကုန်တိုက်ခါနဲ့နိုင်ငံတကာဥပဒေတွေကိုလုံးဝဂိမ်းမဆိုင်ဘဲလူခွင့်ရေးတွေကိုစိုးစိုးဝါးဝါချိုးဖောက်နေတဲ့အကြောင်းကျွန်တော်တို့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ညာတွေမကရခိုင်တိုင်းရင်းသားတွေကမန်မွတ်စလင်တွေကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းဒပုံစံနဲ့လူခွင့်ချိုးဖောက်မှုတွေကိုလုပ်နေတာပါ။ဗမာလူမျိုးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းမြန်မာစစ်တပ်ကနှိပ်ကွပ်နေတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာအေးအေးယူမခံရဘဲဖြစ်နေပါတယ်လို့မစ္စတာဒရူစမန်ပြောသွားခဲ့တာပါမြန်မာစစ်တပ်ကိုနိုင်ငံတကာအလိုက်အဆက်ဆံမလုပ်ဘဲဖယ်ချင်ထားဖို့ကိုလည်းသူကတိုက်တွန်းပါတယ
် In the spirit of accountability and prevention of recurrence we have also recommended that all countries collectively and individually
တာဝန်ယူမှုနဲ့တာဝန်ခံလိုစိတ်တွေရှိလာစေရေးနဲ့ဆိုးရွားရက်ဆက်မှုတွေကိုအကြင်ကြီးထပ်ပြီးတော့လုပ်နိုင်မှုတွေကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံတွေအားလုံးစုပေါင်းပြီးတော့ရောတနိုင်ငံချင်းအရာပါမြန်မာတပ်မတော်နဲ့ဆက်ဆံမှုတွေအားလုံးမလုတ်ဖဲပိတ်ပင်ထားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။လက်ရှိတက်မတော်ပုံစံကနေတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြောင်းလဲမှုတွေကိုမလုံမချင်းမြန်မာစစ်တပ်ကိုအဆက်ဆံမလုပ်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်တားဆီးတဲ့ရေးယူမှုလုပ်ဖို့လဲလုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်။နိုင်ငံတကာဥပဒေတွေကိုထင်ထင်ရှားရှားချိုးဖောက်ထားကြသူတူးချင်းကိုလည်းလုံခြုံရေးကောင်စီကပြစ်ဒဏ်ခတ်ရေးယူဖို့လဲတိုက်တွန်းပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်6ဦးရဲ့အမည်ကိုလည်းကျွန်တော်တို့တင်ပြထားပါတယ်လို့မစ္စတာဒရူစမန်ပြောခဲ့တာပါရိုဟင်ညာတွေကိုမြန်မာစစ်တပ်ကစနစ်တကျနှိမ်နှင်းခဲ့တဲ့အကြောင်းကုလသမဂ္ဂချဲ့လက်ရှာဖွေရေးအဖွဲ့ကစုံစမ်းတင်ပြထားတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမစ္စတာဒရူစမန်ကဆက်ပြောပါတယ
် The report describes in detail the clearance operations in 6 villages
အစီရင်ခံစာထဲမှာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအုပ်စုဖွဲ့မရင်ချင်းခံရမှုအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်ရက်ဆက်မှုမီးရှို့မှုနဲ့လူရဲမှုတွေအကြီးအကျယ်လှုပ်ခံခဲ့ရတဲ့ရွာ6ရွာကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ရှင်းလင်းမှုဖြစ်စဉ်တွေကိုအသေးစိတ်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီလိုစစ်စင်ရေးမျိုးက54နေရာလောက်မှာဖြစ်ပွားခဲ့တာတွေ့ရပါတယ်။ရိုဟင်ညာ 83,500 ကျော်ထွက်ပြေးခဲ့ကြပြီးရွာပေါင်းအနည်းဆုံး392ရွာဟာဖျက်ဆီးခံခဲ့ရပါတယ်။ရိုဟင်ညာ 1,000 လောက်သေဆုံးခဲ့ရတယ်လို့လည်းခန့်မှန်းရပါတယ်။ဒီလှုပ်ရက်တွေကကြေကြေပြန့်ပြန့်နဲ့စနစ်တကျလှုပ်ခဲ့တာပါလို့ပြောခဲ့တာပါ။ကလသမကချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကမြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ပြည်အားပေးပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တင်ပြမှုကိုဝေဖန်ကန့်ကွက်သူကတော့ကလသမကဆိုင်ရာမြန်မာအတမ်းမတ်ဟောက်တူဆွမ်းမဲဖြစ်ပါတယ
် When we talk about human rights we should look at human rights of both communities
လူခွင့်အကြောင်းကိုကျွန်တော်တို့ပြောတဲ့အခါမှာဟိုဘက်ဒီဘက်နှစ်ဖက်လူအဖွဲ့အစည်းတွေကိုကြည့်ပြီးတော့ပြောတင်ပါတယ်နိုင်ငံတကာကယုံကြည်စိတ်ချရတဲ့စုံစမ်းလေ့လာမှုတွေအရ ARSA ရိုညာလက်နက်ကိုင်အဖွဲ့ဟာ Al Qaeda နဲ့ Jihad တို့လိုနိုင်ငံသားကအကြမ်းဖက်အဖွဲ့အစည်းတွေတော်တော်များများရဲ့ညှဉ်းပန်းမှုတွေနဲ့ထောက်ပံ့မှုတွေရှိတဲ့အဖွဲ့လို့ဆိုပါတယ်။မစ္စတာဒရူစမန်တို့အဖွဲ့ကစုံစမ်းစစ်ဆေးတယ်ဆိုတာကလည်းရိုဟင်ညာမွတ်စလင်တွေကိုပဲကွပ်ပြီးတော့မေးမြန်းတာမျိုးတွေဖြစ်နေပါတယ်။ခိုင်မာတဲ့အထောက်အထားအချက်လက်တွေပေါ်မှာအခြေခံတာမျိုးမဟုတ်ပါဘူး။ကော့ဆက်ကပ္ပစားဒေသကိုထွက်သွားကြသူတွေတဲကအုပ်စုတချို့ကိုမေးမြန်းထားတာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေကကြိုတင်ဇက်တိုက်စီစဉ်ထားတဲ့မေးမြန်းမှုတွေဖြစ်ပါတယ်။တစ်ဖက်သက်တင်ပြထားတဲ့အစီရင်ခံစာဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကန့်ကွက်ပါတယ်လို့မြန်မာအသံမှဟောက်ထုတ်ဆန်းကပြောခဲ့တာ
ပါ We will take actions against any perpetrators where there is sufficient evidence there will be no impunity for violation of the law
ခိုင်မာတဲ့တပ်တွေထောက်ထားတွေရှိရင်ပြစ်မှုကျူးလွန်သူမှန်သမျှကျွန်တော်တို့ကအရေးယူသွားမှာပါဥပဒေချိုးဖောက်သူတွေအတွက်အရေးမယူဘဲနေတာမျိုးမရှိပါဘူးမစ္စတာဒရူစမန်ပြောသွားတဲ့အထက်မှာမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာစိတ်ရှည်တည်ခံမှုကအလုံးမဖြစ်ဘူးလို့ဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြေရေးအတွက်ညှင်းညံ့တဲ့လမ်းကြောင်းကိုရွေးချယ်ပြီးတော့စိတ်ရှည်ရှည်ထားပြီးလှုပ်ဆောင်နေတာပါမကြာခင်တုန်းကပဲမြန်မာနိုင်ငံကပြန်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ် Miss Christine Bugna ကလည်းမြန်မာပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စိတ်ရှည်ရှည်နဲ့ယုံကြည်မှုတွေကိုပို့တည်ဆောက်ဖို့လိုတယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တိုဆွမ်းပြောခဲ့တာပါမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့မစ္စတာဒရူစမန်ရဲ့ဆွဆွဲချက်ကိုလည်းမြန်မာတမ်မတ်ဟောက်ထူဆွမ်းကကန့်ကွက်ပါတယ်။မစ္စတာမဇူကီဒရူစမန်ဟာကလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံရဲ့တောင်းဆိုချက်အရဒီကနေ့မှလည်းသူတို့အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာစီရင်ခံစာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိနေပါတယ်။ကလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှမြန်မာနိုင်ငံဆိုင်ရာလူခွင့်ခြေနေနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်မစ္စယန်ဟီလီတင်ပြခဲ့တဲ့ပုံမှာမြန်မာတမ်မတ်ဟောက်ထူဆွမ်းတဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့ကိုယ်စားဝန်လိုက်စူးစီးတော့ပြီးတော့တင်ပြပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်လို့ မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့လွတ်လပ်ပြီးတိကျစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့စီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအင်္ဂါနေ့ညနေကကုလသမဂ္ဂတတိယကော်မတီမှာတင်ပြခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုဆွမ်းနဲ့ဘင်္ဂလားဒေ့ရှ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတခြားနိုင်ငံတွေကကိုယ်စားလှယ်တွေနှီးတူအသီးသီးတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်ခုချင်းစီအလိုက်ကုလသမဂ္ဂကအလို့ခွင့်ရေးအထူးကိုယ်စားလှယ်ခန့်အပ်တာဝန်ပေးတဲ့ကိစ္စကိုအစဉ်တစိုက်ဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့လည်းလူခွင့်ရေးအထူးကိုယ်စားလှယ်အသီးသီးကိုဆယ်စုနှစ်တင်နေချီပြီးလာရောက်ခွင့်ပြုခဲ့ကြောင်းတာမာကြီးဟောက်တိုဆွမ်းကအခုလိုအစချီတုံ့ပြန်ပါတယ
် For almost 3 decades since 1990 we have been facilitating the good faith in good faith the visits of
1995 ခုနှစ်ကစပြီးတော့ဆယ်စုနှစ်ပေါင်း3ခုလောက်လူခွင့်ကောင်စီရဲ့အထူးကိုယ်စားလှယ်တွေအတွေ့အမှုကြုံရဲ့အထူးတန်တမန်တွေကိုသဘောရိုးနဲ့လက်ခံပြီးတော့ကုညီဆောင်ရွက်ပေးလာခဲ့ပါတယ်ဒီလိုကောင်းမွန်စွာဇက်တိုက်ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တဲ့ကြားကပဲလူခွင့်ဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံဟာမတရားစွာဆက်ဆံခံရပါတယ်ကုလသမဂ္ဂအဖွဲ့ဝင်တခြားဘယ်နိုင်ငံမှမှမြန်မာနိုင်ငံလောက်လူခွင့်ဆိုင်ရာရန်နရာအများပြားရဲ့အောက်ကိုမြောက်ခဲ့ဥပါဘူ
းလူခွင့်ရထုကိုယ်စားလှယ်ရန်ဟီလီအနေနဲ့အပြုသဘောမဆောင်တဲ့ဆွဆွဲပြောဆိုမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလည်းတာမာကြီးဟောက်တူဆွမ်းကအခုလိုဆက်ပြောပါတယ်
The special rapporteur continues her negative and unconstructive criticism and allegations based on unverified information.
လူခွင့်ထုကိုယ်စားလှယ်ဟာတိုင်းသူပြည်သားတွေအားလုံးအတွက်ဆိုရရဲ့အမျိုးသားပြန်လည်ရင်ကျစေရေးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်နေမှုကိုမျက်ကွယ်ပြုပြီးတော့တိကျခိုင်မာမှုမရှိတဲ့အကြောင်းပြချက်တွေပေါ်မှာခြေခံပြီးအပြုသဘောမဆောင်တဲ့ဆွဆွဲမှုတွေကိုပြုလုပ်နေတာတွေ့ရပါတယ်။ဥပမာအဖြစ်ထုကိုယ်စားလှယ်ရဲ့အကြံပြုချက်80လောက်ဟာထိကိနစ်နာဇေလောက်တဲ့အကြံပြုချက်တွေပါဝင်ပြီးနိုင်ငံရေးကြီးမန်းချက်နဲ့တွက်ချက်လှုပ်ဆောင်တဲ့သဘောတည်ရောက်နေပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကိုချက်ချင်းတင်ဖို့ရန်ဟီလီကတောင်းဆိုခဲ့တဲ့အချက်ကိုတာမကြီးဟောက်တူဆွမ်းကထောက်ပြပြောဆိုခဲ့တာဖြစ်ပါလေ။ဒါပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေနေရပြန်မဲ့ကိစ္စကိုအာမပေးတာနိုင်ငံတကာကမြန်မာနိုင်ငံကိုပေးမဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်ကန့်သက်ချက်တွေချမှတ်တာစတဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားကအပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းကိုအထောက်အကူပြုစေမှာမဟုတ်ကြောင်းလဲတာမန်ကြီးဟောက်တိုဆွမ်းကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂနဲ့လူခွင့်ရေးကိစ္စအပါအဝင်ပြည်ပခန့်ဒေသတွေကလိမ်ပန်းအကြမ်းဖက်မှုဆန်ရကိစ္စရပ်တွေမှာအတွင်းရေးမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အနီးကပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းလဲတာမန်ကြီးကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတွင်းမှာငြိမ်းချမ်းရေးတည်ဆောက်ဖို့အမျိုးသားပြန်လည်ရရှိရရှိဖို့နဲ့လုံခြုံရေးရှိပြီးကောင်းမွန်စွာအုပ်ချုပ်နိုင်ရေးတို့အတွက်ရခိုင်ပြည်နယ်အတွင်းကပဋိပက္ခကိုဖြည့်ဆည်းရေးဟာအခြေခံကြပြီးအရေးပါတဲ့ကိစ္စရဖြစ်တယ်လို့အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာသူတို့သဘောနဲ့သူတို့ပြန်လည်နိုင်မယ့်အခြေအနေတွေကိုမြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေကြောင်းလဲတာမာကြီးဟောက်တို့ဆွမ်းကထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာတင်ပြချက်ကိုကျေးဇူးတင်ကြောင်းပြောကြားပြီးမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့အပေါ်အမျက်ထွက်မိကြောင်းအခုလိုပြောကြားခဲ့ပါတယ်
။ We remain outraged by the ethnic cleansing of Rohingya in Rakhine State where the military and police have committed widespread extrajudicial
killings. ရခိုင်ပြည်နယ်အတွင်းမှာလူမျိုးစုလိုက်ရှင်းလင်းတုတ်တင်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာ American ပြည်ထောင်စုအနေနဲ့အမျက်ဒေါသထွက်နေပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဥပဒေပေါင်းကိုကျော်လွန်ပြီးလူအများပြားတပ်ဖြတ်ခဲ့တာ၊အုပ်စုလိုက်မတရားပြုကျင်တာ၊ညှဉ်းပန်းနှိပ်စက်တာနေရက်ကနေအရမမောင်းထုတ်ပစ်တာကြေးရွာပေါင်းများစွာကိုမိရှုဖျက်ဆီးခဲ့တာတွေအတွက်အပြစ်ပေးအရေးယူခြင်းမရှိခဲ့ပါဘူ
းလူခွင့်ရေးချိုးဖောက်ခဲ့ကြတဲ့အစိုးရအရာရှိတွေကိုမြန်မာအစိုးရအနေနဲ့အပြစ်ပေးအရေးယူပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနဲ့အဲ့ဒီလူတွေနောက်နောက်မှာအစိုးရအဖွဲ့အတွင်းလုတ်ပိုင်ခွင့်ရှိတဲ့ယာဒူတွေမရရှိရေးဆောင်ရွက်ပေးဖို့ပါတောင်းဆိုကြောင်းဒါ့အပြင်ဖမ်းဆီးခံထားရတဲ့ဒေသနောက်တွေပြန်လုပေးဖို့အတွက်ပါအမေရိကန်ကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကတော့
The environment of fear and persecution that continue to bedevil the lives of the
မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးနိုင်ငံနေဆက်ဒေသမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြည်တော်ပြန်နိုင်ရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုမြန်မာအစိုးရဘက်ကဖိဖိစီစီလှုံ့ဆော်ခြင်းမရှိတဲ့အတွက်ဒုက္ခသည်တွေအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေကြောင်းပြောကြားခဲ့ပါတယ်။တရုတ်ကိုယ်စားလှယ်ကတော့ရခိုင်ပြည်ပခန့်ပြည်လည်ရေးနဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာနိုင်ရေးတို့အတွက်တရုတ်အစိုးရကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ်
။ The issue of Rakhine State given its complex historical, ethnic and religious dimensions cannot be resolved overnight. With this in mind, China proposed
သူပြောတာကတော့ရခိုင်အရင်းနဲ့ပတ်သက်လို့လူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးနေတဲ့ကိစ္စရပ်တွေပါဝင်နေတာကြောင့်ချက်ချင်းဖြေရှင်းဖို့မလွယ်ကူတဲ့အကြောင်း ဒါကြောင့်ဒီကိစ္စပြည်လဲရေးအတွက်တရုတ်နိုင်ငံကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားတဲ့အကြောင်းအခုနှစ်ဇွန်လကွန်ဘိုင်းလောက်ကတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တီးခြားစီအလို့သဘောဆွေးနွေးခဲ့တဲ့အကြောင်းအဲ့ဒီတွေ့ဆုံဆွေးနွေးမှုကနေအချက်၄ချက်ပါသဘောတူညီချက်တွေကိုရရှိခဲ့ကြအောင်ပြောတော့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်၄ချက်ကတော့နံပါတ်၁အနေနဲ့ရခိုင်ကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားချစ်ကြည်ရင်းနှီးစွာဆွေးနွေးညှိနှိုင်းဖြေရှင်းရေးနှစ်ဒုက္ခသည်တွေကိုပထမအတုပ်အဖြစ်နဲ့နေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်ဖြစ်တဲ့အကြောင်းပြောဆိုပြီးမြန်မာဘက်ကလည်းလက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းပြောဆိုတဲ့ကိစ္စတွေဖြစ်ပါတယ်။နံပါတ်၃အချက်ကတော့လုပ်ငန်းစဉ်တွေအများဆုံးအကောင့်ထည့်ဖော်နိုင်ရေးအတွက်နိုင်ငံအကြားလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားတာဖြစ်ပြီးနံပါတ်၄အချက်အနေနဲ့ကတော့ဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလက်တွဲဆောင်ရွက်နေတဲ့ကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးလှုံ့ဆော်တာမျိုးမလုပ်ဘဲတိခံဆောင်ဆန်းပေးရို့ဖြစ်ပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာ VOA American သံမြန်မာပိုင်းက2018ခု October 24ရက်ပို့ဖို့နေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းကြားမယ်ထဲမှာဆိုရင်တော့
အရက်ဖက်ဖွဲ့စည်းပြီးအကောင်းဖို့လို့တယ်လို့ဘယ်တော့ပဲပြောနေတည်းအရက်ဖက်ဖွဲ့စည်းပြီးလောက်ကန်ဆောင်ရွက်
အဲ့ဒါကတော့လူမှုရေးဆောင်ရွက်နေကြတဲ့ရက်ဖက်ဖွဲ့စည်းတွေရဲ့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပါပဲအင်္ဂါညတရက်လေလိုင်းစီစဉ်မှာမကြခင်ကြားပါလိမ့်မယ်အမေရိကန်အီဒီယန်သုံးလုံးနဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာတွေအကြောင်းမြန်မာပြည်ပကိစ္စမတိုင်ခင်မြန်မာလေယာကိစ္စနဲ့ပတ်သက်တဲ့သတင်းပုဒ်ကိုကြားမှာပါမြန်မာနိုင်ငံလေယာလုပ်ငန်းခွင်တွေမှာပိုးသက်စေတုံးဆွဲမှုဆိုင်ရာစီမင်းစည်းကမ်းတင်းကျပ်မှုတွေနှဲပါနေပြီးတော့တောင်သူလယ်သမားတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်ကြီးမားနေတာတွေ့ရတယ်ဆိုလို့ဒီ Food to Right စာနာရိတ်ခါရပိုင်ခွင့်ဆိုင်ရာကုလသမဂ္ဂထူးကိုစလေဟီလီယာအီလ်ဗာကအင်္ဂါနေ့တုန်းကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောခဲ့ပါတယ်ဒီကြောင့်တော်ခင်မျိုးသက်ပြောပါလိမ့်မယ
်ကုလသမဂ္ဂရဲ့ Food to Right စာနာရိတ်ခါရပိုင်ခွင့်ဆိုင်ရာအထူးကိုစလေဟီလီယာအီလ်ဗာကမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်တွေကိုတောက်ချာနေမနေကြရင်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာတင်ပြတော်မှာဖြစ်ပြီးအခုလိုမတင်ပြခင်အင်ကာနေ့မှာနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေရွှေ့ပြောင်းလှုပ်သားတွေအကြောင်းကိုဒီနှစ်အတွက်အစီရင်ခံစားရဲမှာအထူးတင်ပြဖို့ရှိတယ်လို့လည်း Miss Elva ကပြောပါတယ်
Among the agricultural workers also I focus in the report of women.
ဆိုင်ပြေးလှုပ်သားတွေထဲမှာအမျိုးသမီးတွေကလေးငယ်တွေနဲ့ရွှေ့ပြောင်းလှုပ်သားတွေအကြောင်းကျွန်မဦးစားပေးလေ့လာခဲ့ပြီးဒါကိုအစီရင်ခံစားတင်သွင်းမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တွေဟာရေဘူးအားဖြင့်အားမဲ့သူတွေဖြစ်နေပြီးအကာအကွယ်မဲ့နေကြလို့ပါ။ဆိုင်ပြေးလှုပ်သားတွေကို ILO ကအကာအကွယ်ပေးဖို့အတွက်လှုပ်ဆောင်မှုတွေအများကြီးရှိတဲ့ကြားကပဲအမျိုးသမီးအများစုကိုမိဖို့ကြောင့်အလုပ်လုပ်သူလို့သတ်မှတ်ပြီးကလေးငယ်တွေလည်းအလားတူအတိမှတ်ပြုမခံရတဲ့အတွက်သူတို့အကာအကွယ်မရကြတာပါ။ဒါကြောင့်သူတို့ကိုစိုက်ပျိုးရေးလုပ်သားတွေဖြစ်နေတည်ဝင်သတ်မှတ်ရေးဟာတိတ်အရေးကြီးပါတယ်။ Miss Elva ဟာပြီးခဲ့တဲ့နှစ်တုန်းကတော့ပိုးသက်ဆေးသုံးဆွဲရတဲ့ပတ်သက်ပြီးအစီရင်ခံစာရေးခဲ့ပါတယ်။လူသားတွေပေါ်ရေဘူးရဆိုးကျွတ်တဲ့အမှုကိုအဓိကထားတင်ပြခဲ့ပေမဲ့အခုအစီရင်ခံစာမှာတော့စိုက်ပျိုးရေးလုပ်သားတွေပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးဆိုးကျွတ်ခံစားရမှုတွေကိုတင်ပြထားတယ်လို့ပြောပါတယ်။
Yes, it's extremely a serious issue.
ပိုးသက်ဆေးရဲ့အန္တရာယ်ကသိကြီးပါတယ်။အဓိကကျန်းမာရေးထိခိုက်စေတာပါ။ပိုးသက်ဆေးသုံးဆွဲမှုကလည်းသုံးဆွဲနည်းမကျရင်အန္တရာယ်ရှိပါတယ်။ပိုးသက်ဆေးကိုဖျန့်တဲ့အခါသူ့တက်တီကတအုပ်နဲ့ပြဲမသွားဘဲကျန်နေတတ်ပါတယ်။လိုလာတဲ့ပိုးပြီးသုံးရင်လည်းအန္တရာယ်ရှိပါတယ်။အစိတ်တက်တွေကိုခန္ဓာနဲ့စိတ်ဝင်မဲ့အန္တရာယ်ရှိနေပြီးသူကလည်ငင်းဒုက္ခပေးတတ်တယ်လို့ ဒီအစိတ်တွေဟာကာလတားရှိကိုယ်ထဲမှာကျန်ရပြီးတဖြည်းဖြည်းနဲ့အန္တရာယ်ပေးတတ်ပါတယ်။သူတို့ရဲ့အန္တရာယ်ကိုချက်ချင်းမသိနိုင်တယ်လို့တဖြည်းဖြည်းချင်းဆုလာချိန်မှာတော့ကျန်းမာရေးအတွက်တိတ်ကိုဆိုးနေပါပြီ။ပိုးသက်ဆေးထဲမှာပါတဲ့ဓာတ်ရုပ်ပစ္စည်းတွေကလည်းကင်ဆာရောဂါဖြစ်လာနိုင်တယ်လို့ကလင်းငယ်တွေအတွက်ဆိုစိတ်ကျန်းမာရေးကိုပါထိခိုက်စေနိုင်တာဖြစ်ပါတယ်။အထူးသဖြင့်ကိုဝင်ဆောင်မိခင်မှာဒီလိုဓာတ်ရုပ်အစိတ်သင့်ရင်မမွေးခင်ကတည်းကခလေးမှာယောဂမျိုးစုံဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတာမို့ဒါကိုသိအရေးကြီးတဲ့ပြဿနာတစ်ရပ်ဖြစ်နေဖြေရှင်းတင်တယ်လို့လည်းထောက်ပြပါရယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတင်းကျပ်မှုမရှိတာကမြန်မာနိုင်ငံကထွက်တဲ့စားနပ်ရိက္ခာတွေအတွက်ပါအန္တရာယ်ရှိနေတယ်လို့လည်းတတိပေးပါရယ်
And there's another issue, the regulations and the protection is
very much uneven among developed countries. No, but another thing is, seniors are getting older. People are saying, "Andy, can we have more foreign people in our country? Foreign people in our country, can we have more people from other countries? Foreign people in our country, seniors are getting older. Some people are saying, "Andy, can we have more foreign people in our country? Foreign people in our country, အခုလိုကြက်မဆစ်ဆဲမှုကောင်းကောင်းမရှိတဲ့နိုင်ငံတွေကထွက်တဲ့လေယာထွက်ကုန်တွေစားတောက်ကုန်တွေကိုပြည်ရင်းမှရင်စားသုံးတာမဟုတ်ပဲဖွံ့ဖြိုးပြီးနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေကိုတင်ပို့နေကြတာဖြစ်တဲ့အတွက်ကမ္ဘာတလွှားတက်ရောက်မှုရှိနေတာကိုသတိထားတယ်လို့လည်းပြောပါတယ်။ဒါကြောင့်စားနပ်ရိက္ခာပြဿနာဟာတယောက်ကိုတယောက်လက်ညှိုးထိုးအပြစ်တင်နေဖို့မဟုတ်ပဲပိုးသက်ဆေးသုံးဆွဲမှုပြဿနာကိုအားလုံးကအလေးထားစဉ်းစားဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။
အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ဥကြစံသာမူရင်းအပေါ်မပြတ်တင်ပြပါလိမ့်မယ်ခင်ဗျာ
။မူဆေမန္တလေးရထားလန်ကိစ္စအလားအလာကိုနှစ်ဖက်စူးစမ်းခြင်းဆွဲခေါင်းစဉ်နဲ့ကင်းလင်းလူရေးသားထားတဲ့ဆောင်းပါးကို South China Morning Post သတင်းစာမှာဖတ်ရပါတယ်။လင်းနစ်ကြကြောင့်ထိုးထားခဲ့တဲ့အမြန်မီထားလန်စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကပြန်လည်ဆုံးသတ်လာကြတယ်လို့စာရေးပါတယ်။တရုတ်နိုင်ငံပိုင်းကုမ္ပဏီAvion Engineer အစုနဲ့မြန်မာအစိုးရပိုင်းမြန်မာမိသားတို့ဟာဒီထားလန်စက်တင်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်တဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းယွန်နယ်နဲ့မြန်မာနိုင်ငံအလဲပိုင်းဆက်သွယ်မဲ့ရထားလန်ဟာနှစ်နိုင်ငံအကြားအကြီးမားဆုံးဆက်သွယ်ရေးလမ်းကြောင်းဖြစ်လာလိမ့်မယ်လို့ဆိုပါတယ်တကယ်တော့မိထားလန်စီမံကိန်းကို2017မှာစက်တင်သဘောတူညီခဲ့ကြတာဖြစ်ပေမဲ့ပြည်သူတွေရဲ့ကန့်ကွက်မှုကိုအကြောင်းပြပြီးမြန်မာဘက်ကရဆန့်ခဲ့တာပါအခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစွတ်တက်လာပြီးမှပြန်လဲစဉ်းစားလာတာဖြစ်တယ်လို့ဆိုပါတယ်။ဒီမီထားလန်ဟာတရုတ်မြန်မာစီးပွားရေးဇင်းကြံရဲ့အစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီစီးပွားရေးဇင်းကြံဟာမူဆေမန်လေးအထိအရင်ဖောက်လုပ်ပြီးရဟန်းပြည်နယ်ကြောက်ဖြူအထူးစီးပွားရေးဇုန်ထိဆက်လက်သွားမှာဖြစ်ပါတယ်။အဲ့ဒီနေရာဟာတရုတ်ဘက်ကရေနံစစ်ကမ်းတိဆောက်ကျင်တဲ့နေရာဖြစ်ပြီးတရုတ်ပြည်အထိဖောက်လုပ်ထားတဲ့ရေနံပိုက်လိုင်းစတင်တဲ့နေရာလည်းဖြစ်တယ်လို့ဆိုပါတယ်။တနင်္လာနေ့ပြုလုပ်တဲ့သဘောတူညီမှုအရဖြစ်နိုင်ကြေးလေ့လာမှုကိုနှစ်နှစ်အတွင်းဆောင်ရွက်မှာဖြစ်ပြီးဒီမိထားလမ်းကြောင့်သဘာဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်နိုင်တဲ့အလားအလာကိုစဉ်းစားကြမှာဖြစ်ပါတယ်။ဒီစီမံကိန်းဟာပထမအဆင့်မှာ268မိုင်ရှည်လျားမှာဖြစ်ပြီးတနအီ69မိုင်နှုန်းမောင်းနှင်နိုင်မဲ့ယထာစီမံကိန်းဖြစ်တယ်လို့တရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးသားကြောင်းကဖော်ပြပါတယ်။ယူနိုက်တက်စတေ့မှာရှိတဲ့ရွှေလီမြို့မှဒီမန္တလေးအကြားယထာလမ်းကိုတော့မကြခင်စတင်ဖို့ရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးနဲ့လုံခြုံရေးအကြံပေးတူကဆောက်ချိုင်းနာမော်နင်းပို့စ်သတင်းစာကိုပြောခဲ့ပါတယ်ပြီးတော့ရန်ကုန်နဲ့ကြောက်ဖြူတီဆက်လက်ဖောက်လုံးမဲ့အလားအလာရှိတယ်လို့ရေးထားပါတယ်ဒါပေမဲ့တရုတ်နိုင်ငံဇီယမင်းတက်ကသူကအစ်တောင်အာရှလေးလာရေးပါမခဖန်ဟွန်ဝေကတော့ဒီဂျီထလန်ကိစ္စဟာစီစဉ်စဲအစ်မှပဲရှိသေးတယ်လို့ပြောပါတယ်ဒီဂျီထလန်အတွက်လေးလာစရာတွေအများကြီးကျန်သေးတယ်စိန်ခေါ်မှုတွေအထက်မှာတော့မြန်မာပိုင်ဆိုင်မှုကိစ္စဘသူကိုတာဝန်ပေးမလဲဆိုတဲ့ဒါကွန်ထရက်တာအပြည့်ပြတ်ရှာဖွေရမယ့်ကိစ္စပြီးတော့ဖြစ်နိုင်ခြေအလားအလာရှိမရှိဆိုတဲ့ဆန်းစစ်ချက်တွေကိုတရုတ်မြန်မာနှစ်ဖက်စလုံးကယုံကြည်နဲ့လက်ခံဖို့လည်းအရေးကြီးတယ်လို့ဆိုပါတယ်တဲ့ဒါအပြင်မကြသည်မီကမြန်မာနိုင်ငံတွင်းကတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေကိုကြည့်ပြီးတရုတ်နိုင်ငံရဲ့အကြီးစားကုမ္ပဏီတွေကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုလိမ့်ညွန့်နေကြတဲ့သဘောတွေ့ရတယ်လို့ပါမောက်ခဖန်ဟွန်ဝေကဆက်လက်ပြောပါတယ်ဒါအပြင်ဒီမီထားလန်ဟာတိုင်းရင်းသားအင်အားစုနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေစေရှမ်းပြည်လိုနေရာမျိုးကိုဖြတ်သန်းသွားမှလည်းဖြစ်နေလို့ပြောကြောင်းရေးသားထားပါခင်ဗျာ
အခုတော့ American Indian အသုံးလုံးတွေကိုဒေါ်လာတန်းကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
ဒီကိစ္စတွေတင်ပြမယ် Indian အသုံးကတော့
sell like hotcakes
ဖြစ်ပါတယ်ဆာလွန်ပေါင်းက
SELL cell ga yauna LIKE like ga dura HOT hot ga pura CAKES cakes ga game တွေဆိုတော့ subscribe ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပူပူနွေ့နွေ့ရှိတဲ့ game တွေကိုရောင်းရတာပေါ့ရှင် idiom ဆိုရဲ့ subscribe ဒီပဲကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်အစားအစာဆိုပူပူနွေ့နွေ့လည်းဖြစ်ကိမှုလေဖြစ်ရင်လူတွေဘယ်လောက်သိကြမလဲဆိုတာတော့ရှိများစဉ်းစားပဲကြည့်နိုင်ပါလေ။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တောင်မလောက်ဘူး။လူကြိုက်များတယ်။အယောင်တိတ်ကိုသွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ ADM ကိုရည်ညွှန်းသုံးလို့ရပါလေ။ဒါကတော့ကိမှုရည်လို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ ADM ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groppi ရဲ့ဥပမာကိုနားဆင်ကြကြရအောင
် Apple company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်သိပ်ကိုသွက်နေတယ်။ပြီးခဲ့တဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ဒီပေရပါတယ်။
Apple company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရသိပ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အခုတော့မနေ့ကညကထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်ရမှာပါ။ကိုသားညုံစီစဉ်ထားပါလေ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းစီစဉ်ကနေလို့ကြိုးတူပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာအရက်ဖက်လူမှုအဖွဲ့စည်းတွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိစ္စပါ။အရက်ဖက်လူမှုအဖွဲ့စည်းတွေနောက်လူလူချေပြုလူမှုအဖွဲ့စည်းတွေဟာဒီအားကောင်းခိုင်မာမှုဟာဆိုလို့ရှိရင်ဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါကြောင့်လည်းဒီမိုကရေစီတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့တွေအားကောင်းခိုင်မာတဲ့အနေအထားကိုရောက်လာပြီလို့ဆိုနိုင်ပါသလား။အုပ်ချုပ်ရေးအာဏာပိုင်ဘက်ကဒီရပ်ဖက်လူမှုအဖွဲ့တွေပေါ်မှာသဘောထားဘလို့ရှိလဲ။နောက်မြန်မာရပ်ဖက်လူမှုအဖွဲ့ဇီးတွေမှာလက်ရှိဘလို့အခက်ကြုံမှုတွေကြုံနေရပါလဲ။ဒီရပ်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးဒစီစောင်းကိုကျွန်တော်တို့အခုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်တင်စာရှင်လက်ကြီးသူကတော့ Action Committee for Democracy Development ဒီမိုစီဖွံ့ဖြိုးရေးအတွက်လှုပ်ရှားမှုကော်မတီရပါနောက်တူကတော့ဒီ LAIN Lane Land Technical Support Group နိပညာအထောက်အကူပြုအဖွဲ့ပေါ့နော်သူကိုကျော်ထင်အောင်ပါသူကကြားပြည်နယ်ကိုခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ်နောက်တူကတော့ China Myanmar Pipeline Watch ပေါ့နော်တရုတ်မြန်မာဒီ pipeline စောင့်ကြည့်ရေးအဖွဲ့တော်ဖြစ်တဲ့ကိုရဲသိန်းဦးပါသူကမန္တလေးမှာခြေဆိုင်ပြီးလှုပ်တာပါအဲ့တော့နှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီကိုကျော်ထင်အောင်နဲ့ကိုရဲသိန်းဦးကျွန်တော်အရင်ဆုံးကိုရဲသိန်းဦးကိုမေးကြပါလေကိုရဲသိန်းဦးတို့ကတော့ဒီမန္တလေးတိုင်းဘက်မန္တလေးလွှတ်တော်ဘက်မှာဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနဲ့ဆက်ဆက်ပြီးလုပ်ကင်နေတာတွေရှိပါတယ်ကျွန်တော်အရင်ဆုံးမေးချင်တာကအခု NDI အစိုးရလက်ထက်မှာရပ်ဖက်လူမှုအဖွဲ့စည်းတွေလှုပ်ရှားမှုကအရင်ဦးသိန်းစင်အစိုးရတဲ့ဆိုင်ပေါ့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကဘလို့များတွေ့ရလဲဘလို့အခြေအနေများရှိလဲပူးပေါင်းဆောင်ရွက်မှုအားရစရာရှိပါလား
ကျွန်တော်တို့မြန်မာစာနာပိုင်ဝါချ်အနေနဲ့ပေါ့နော်ဒီကြည့်တော်မှုဆက်ဆက်တော်တွေအဲဒါပြည်အောင်ဆုံးဝင်ပြလာတယ်တက်ဆိုင်ရအောင်ဝန်ကြီးချုပ်တွေဆီကျွန်တော်တို့ပြည်ဆောင်ပြီးတော့ပေါ့နော်ဒီပိုင်လည်းလမ်းကြောင်းအခြေအနေတွေကိုကျွန်တော်တို့ပုံမှန်ဆွေးနွေးတင်ပြပါတယ်လက်တော့လည်းဆံလာတဲ့အခြေအနေကတော့ကျွန်တော်တို့ဒီပြည်သူ့တော်ဘက်ကိုဆွေးနွေးဖို့လို့ဒီနေ့ထဲမှာဆိုရင်ကျွန်တော်တို့ပုံမှန်နဲ့ကျွန်တော်စာဖို့လေဒီလိုပြည်သူ့တော်ဘာပြောလဲဆိုတော့အထူးဖြစ်အပုံတင်ရှိလားဆိုချက်လားအဲ့ဒါမှပုံနေရှိတာအဲ့ဒါမှပုံနေရှိမှလက်ခံဆွေးနွေးမယ်အခြေအနေဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ဒီနေ့ကလက်တော်ပုံမှန်တက်ပြပြီးတော့ကျွန်တော်တို့အချက်လက်တွေရောပါပြီးဆွေးနွေးနေတဲ့အခြေအနေရတယ်ဒီနေ့မှကျွန်တော်တို့ခုချိန်ထိကျွန်တော်တို့လက်တော်ကိုဆွေးနွေးဆွေးနွေးရတယ်ပေါ့။ဒီဥပဒေပုံမှန်350ဒီခါခွေးမှာအသေးသေးနေတာအသေးသေးနဲ့အစီအုံများကိုပတ်စည်းဖို့ရှိပါတယ်။အဲ့အသေးသေးမှတ်ပုံတွေဆရာဥပဒေကမှတ်ပုံတင်ခြင်းနဲ့အသေးသေးတွေဘယ်လိုမှတ်ပုံတင်ရမလဲဆိုတော့ပုံစံကောင်ကရေးထားတာဖြစ်ပါတယ်။အဲ့တော့အမှတ်ပုံတင်လက်မှတ်ကဟိုဒီဆိုရလက်ချက်မှာပေါ့နော်ရှေ့ကတင်လာတာကိုသိရပါလား
အဲ့တော့အသင်းအဖွဲ့မှတ်ပုံတင်ဖို့ဆိုရင်ရောအခုပြည်ထရေးမှာလိုလဲကူကူအချင်းကြီးချက်ချင်းဝင်ရှိရလား
အဲ့မရှိပါဘူးခင်ဗျာပြည်ထရေးမှာအသင်းအဖွဲ့မှတ်ပုံတင်အသင်းအဖွဲ့မှတ်ပုံတင်ဆိုတာဥပဒေမှာတော့လူမှုရေးအသင်းဆိုတာတကယ်ကပါတယ်အဲ့လူမှုရေးအသင်းဆိုတာတကယ်ကိုအဓိပ္ပာယ်ဆက်ထားတာလည်းမရှိဘူးဒါတော့ချင်းနေစုံရဲ့အဓိပ္ပာယ်ဆက်ထားတယ်ကျွန်တော်တို့ပြပါဥပဒေတရားကို တို့ရဲ့အစိတ်ပိုင်းတစ်ခုမျိုးတဲ့ချီလီတို့ကအဓိပ္ပာယ်ပေါ်ထွက်လာတဲ့အဓိပ္ပာယ်အရာဆိုကျွန်တော်တို့ကမှတ်ပုံတွေနဲ့မလွယ်ဘူးတဲ့အခြေအနေဖြစ်ပါတော့လူမှုရေးကျေးဆိုတာကဘောနော်တကယ်တာရင်းလာရေးလုပ်နေတဲ့အစင်းအဖက်လောက်ကိုပဲဆိုပြီးရုပ်ပြီးတော့ဘောနော်ကောက်ယူဆွတ်ဆိုထားတဲ့ပုံစံမျိုးဖြစ်နေတော့ကျွန်တော်တို့ခုလက်ရှိမှာမှတ်ပုံတွေမျိုး process ကိုတော့ပြည်ပြည်မှာပဲကြောက်ရတယ်နဲ့အဖြစ်နဲ့ရှိပါတယ်။ရာဇမပုံတွေလည်းမကြနိုင်ဘူး။ဟုတ်ကဲ့ဒီ process ကိုအဖြစ်ဖြစ်ရကျွန်တော်တို့ဒီဆိုင်လေးရတာဖြစ်ပါ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတကယ်ပြောမစို့ CSO တွေပါလဲခုနကပြောလို့ development เนาะဖွံ့ဖြိုးရေးအတွက်လုပ်တဲ့ဖွဲ့စည်းလို့ရှိလို့ပဲဒီ rights ပြောเนาะအခွင့်အရေးနဲ့ပတ်သက်လို့ advocacy စီယုံပြောဆိုပြီးတော့လုပ်ရတဲ့ကိစ္စတွေရှိတယ် advocacy ဆိုတကယ်တမ်းပြောရင်လွှတ်တော်လို့အစိုးရနဲ့ထိတွေ့ပြီးတော့လုပ်ရတာအဲ့တော့ဘယ်လိုများလုပ်နေကြလဲ advocacy အဖွဲ့တွေကဟုတ
်လားဒီကိစ္စလာလာဆိုရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ဝန်ကြီးကိုတွားပြီးတယ်ရခိုင်ပြည်နယ်မှာကြောက်ကြည့်အမီးတော်မှာရှိရောမတန်စင်းမှုတွေယူတွေးကြဆင်းနေတဲ့အခြေအနေတွေယူတွေးကြဆင်းမှုတွေဆက်ဆက်နေတဲ့အခြေအနေတွေမျိုးကိုကျွန်တော်တို့စာပြီးတော့ဆောင်ပြင်ကြတာပါ။ဒါလည်းကျွန်တော်တို့ဘုမ390ခါခွေးပေါ့။ဒါကြီးမဲ့ချင်ရုပ်တွေဘုမ390ခါခွေးနဲ့အဲ့ရနိုင်ငံသားတွေတာဝန်ရတာဘာလို့လဲ။ချင်းချင်းကြီးအဲ့ဒါဆောင်ကျွန်တော်တို့ပြီးတော့ဆောင်ပြင်ကြတယ်။အဲဒီမှာကျွန်တော်တို့ပြီးတော့ဆောင်ပြင်ကြပြီးပြန်လာတဲ့ပြီးတော့စိတ်မပြားခင်မှာပဲကျွန်တော်တို့အပေါ်ပြီးဝင်တရားဘူးပေါ့နော်။ဒီမှာအတူရရဲ့အစီအစဉ်ဆုံးဖြတ်ချက်အရာဆိုပြီးတော့ကျွန်တော်တို့ဘုမ68ကအကြီးပေါ့ဆက်တူဦးဘုမ68ကအကြီးရဲ့အမှုကံကလာပါတယ်
မတ်တေစာရှင်လေးရဖုန်းခေါ်လို့မရသေးပါဘူးကျွန်တော်ကိုကျော်တင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုကျော်တင်အောင်ကတော့ဒီကရပြည်နယ်ခြေပြူတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေရဆိုတော့ခုနကကိုကြီးသိန်းကတော့ဆွနေထားပါတယ်သူတို့ကြုံရတဲ့ခက်ခဲတွေပြဿနာတွေအဲ့တော့ကိုကျော်တင်အောင်ရဲ့အတွေ့အကြုံလည်းသိချင်ပါတယ်ဒီလက်ရှိလုပ်တဲ့လူမှုရေးကွန်ရေးလုပ်ငန်းတွေပေါ့နော်ဒီလူမှုခြေပြူလုပ်ငန်းတွေမှာအာဏာပိုင်တွေပူးပေါင်းဆောင်မှုဘယ်လောက်ထိရပါလဲ
2018မေလလောက်မှာစတင်ပြီးတော့မှာကိုဆက်ကြည့်တင်ခွင့်ပြုရရမယ်ဆိုတော့ဒီတန်ဒရာမြန်ကြားချက်တွေမျိုးထွက်လာတယ်ပေါ့လေကျွန်တော်2014ခုနှစ်ဒင်းပတ်မပုံတင်ဥပဒေရအလက်ပွန်ဖဲစီးဒီ CSOCB မျိုးတွေကမပုံတင်လိုကတင်မတင်လိုကလွတ်လပ်စွာလွတ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးကိုလက်ရှိကျွန်တော်တို့ပြည်နယ်အစိုးရကမသိပါဘူးခင်ဗျဒီမပုံတင်ထားခြင်းမရှိတဲ့ဖွဲ့တွေကိုမတရားသိမ်းလို့တောင်မှကိုကတ်မှတ်တဲ့ပုံစံမျိုးတွေရှိလာတယ်2018ခုနှစ်2018မှာကတော့ကျပောင်းဖြစ်နာထလောက်ရှိမှာမယ်ပေါ့နော်။ဆက်ချက်ပဲထုတ်ထားလို့ဆိုပေမဲ့ကမတ်ချက်တွေကတော်တော်များသားတို့ရက်ကလည်း15ရက်ဖြစ်လာတာဖြစ်တဲ့အတွက်ကြောင့်မလို့လက်ရှိဒီမိုကရေစီဆိုရလက်ထက်မှာပဲအရက်ဖက်ဖွဲ့စည်းတွေအကောင်းဖြစ်လို့တယ်လို့ဘလောက်ပဲပြောနေတူစီအရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရဲ့မှုတွေတော့ဒါကန်ဆက်လာတဲ့အနေထားမျိုးကိုကျွန်တော်တို့ရင်ဆိုင်ကြုံတွေ့နေရပါတယ်။တကယ်အခမ်းအနားဒီတင်တယ်လေတင်တယ်လေကိုပါအစပြင်းလဲဆိုတာကွန်ပျူတာရယူမှတာလေပါမှတာလေဟိုတယ်ခိုင်းနေလာရမယ်ကွန်ပျူတာတွေဒီဘာသာရေးဆရာတာမိုင်းဆရာအထောက်အဦးတွေမှာကိုနိုင်ငံရေးသတင်းပွဲတွေမလုပ်ရဘူးဆိုတာကိုလည်းပြည်ဝင်ထုတ်ပြန်ထားတာဖြစ်တဲ့အတွက်ကြောင့်မို့အင်တာနက်ရောင်းချက်ပေါ်မှာမလိုက်နိုင်ဒီဖေဗူရီတွေအရေးကြီးရမယ်ဆိုပြီးတော့မှဟုတ်ပြန်ပါတယ်ပြန်ကြောင်မလို့အခုဆိုရင်ဒါဒီကဖက်ဖွဲ့ကြီးတွေကခမာခက်ခဲတွေလောက်ကန်ဆောင်ရဲ့ပို့အတွက်တတ်မှတ်တဲ့ကြီးကားခက်ခဲများစွာဒီနဲ့တုံ့ပြန်နေရတဲ့ကာလဖြစ်ပါလေ
ဟုတ်ကဲ့နိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ပြန်မေးကိုမထုတ်ဘူးလားဘလို့နိုင်ငံရေးနဲ့မပတ်သက်ရတယ်ပြောမယ်ဆိုရင်တော့ဒီလူမျိုးလုပ်ငန်းလုပ်နေရတယ်နိုင်ငံရေးလုပ်တာပါပဲ
ဟုတ်ကဲ့မေးကိုထုတ်ပြန်မယ်လေဒါကအထူးတော်ချဲ့ရေးကြီးကလာကတော့ဒီနယ်ဆေးရဖွဲ့ရဲ့အစည်းအဝေးဉာဏ်ကြားချက်ရထုတ်ပြန်ထားတဲ့ပုံပါပဲသူတို့ကနေလုတ်ကောက်ဆောင်ရရတယ်အဲ့ဒီတော့တောင်းမလို့ဒါဒီကိုခုစချက်ပေးရမယ်ဆိုရင်တော့နိုင်ငံရေးနဲ့မပတ်သက်ပါဘူးဆိုတော့ဥစ္စာလက်မထိုးပေးမှုတွေကိုသူကတောင်းဆိုတာဖြစ်တဲ့အတွက်ခုအဖွဲ့တွေကတော့ဒါဒီကိုမလုပ်တော့ဘဲနဲ့ရထားလိုက်တယ
်ဟုတ်ကဲ့ကိုကျော်ထင်းအောင်ကြီးလီလိုင်းပေါ်မှာခဏနေပြောပါဦးခင်ဗျာကိုရသိန်းဦးလည်းလီလိုင်းပေါ်မှာခဏနေပြောပါဦးကျွန်တော်မတ်တေစာရှင်လက်ကြီးလီလိုင်းပေါ်ရောက်နေလို့ပါမတ်တေစာရှင်လက်ကြီးကလည်းလမ်းပေါ်မှာဖြစ်နေတော့ကျွန်တော်အားနာပါတယ်မတ်တေစာရှင်လက်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တေစာခုနကပြောသွားကြတဲ့အထက်မှာ NGO တွေကြုံရတဲ့အခက်အခဲအဓိကတော့ CSO တွေပြဿနာမှတ်ပုံတင်မရှိလို့အာဏာပိုင်တွေနဲ့ဆက်ဆံရေးအခက်အခဲတွေကြုံနေရတယ်ဆိုတာသူတို့အလေးထားပြီးပြောသွားတယ်မတ်တေစာရှင်လက်ကြီးအနေနဲ့လည်းအခုဒီACDC ဒီမှာလုပ်နေရဆိုတော့လက်ရှိကြုံနေရတဲ့ CSO တွေအခက်အခဲဆိုရင်ဘာပြောမလဲခင်ဗျာ
ဒီရက်ကဖွဲ့စည်းတာဒီ voluntary ကိုတော့မချက်မနေအမှတ်ပုံတင်မှာမဟုတ်ဘူးမတင်လဲရတဲ့ပုံစံမျိုးဥပဒေအရထွေကြောင်းနေထားတာဆိုတော့တို့လည်းဒီပေါ်မှာတော့အရင်ကကြိုးစားခဲ့တယ်အဲတော့ရက်ကဖွဲ့စည်းအောင်ဖြစ်တယ်မှာဒီမှတ်ပုံတင်တဲ့ကိစ္စဒီ you know ဆိုခက်ခဲဖြစ်ခဲ့တယ်ပေါ့နော်အခုလဲဒါမတင်လဲရတယ်ဆိုတော့မတင်ကြအောင်ဒါပေမဲ့နောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုတော့ဒီနှစ်ပိုင်းအတွက်ပဲဒီမှတ်ပုံတင်မရှိရင်အရာမတွန်းဘူးပေါ့နော်ဒီဖွဲ့စည်းအတိမမကြည့်ရပုံစံမျိုးအနာဘာနေတာပုံစံလောက်လာရရှိရအခုကတော့ တော့မနက်ကတည်းကပြောရမယ်ဆိုတော့ဒီကနေ့မှာဒီမှာလွတ်တော်ကိုအရင်ကလိုပဲပေါ့နော်သူအဖွဲ့ရေးပူးစားပြုပြီးတော့ဒီဥပဒေပြင်ဆင်ရေးအတွက်တော့ print down နဲ့ print down နဲ့အခါမှာဒီလွတ်တော်ကမကုန်တင်ရှိတာမကုန်တင်ရှိတဲ့အဖွဲ့တွေကိုပဲဝင်ခွင့်ပေးမယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒါမျိုးစကားပြောလာတယ်ဒါတမားကလေကုမတီအဖွဲ့တွေရဲ့ဒီမကုန်တင်ရှိတဲ့အဖွဲ့တွေရဲ့မပုံနေမျိုးတင်ပေးလိုက်တယ်တချို့တွေကမရှိဘူးမရှိတဲ့အဖွဲ့တွေကတို့မရတဲ့ပုံစံမျိုးပြောလာတာမျိုးတွေ့ရတယ်ဒါပြင်ဒီနေ့အသီးသီးမှာတော့မပုံတင်အရေးကြီးတာလေဒီတချို့ကလည်းပဲပြောရဲဆိုရင်မပုံတင်မရှိရင်ဒါအဖွဲ့တွေအဖြစ်မခံအောင်ဆိုတာမျိုးပေါ့နော်ဒီအဆက်ဆက်မလုပ်ကြအောင်ဒါမျိုးတွေကဘာဖြစ်လာလဲဆိုတော့ဒီအဖွဲ့အစည်းတွေကမပုံတင်ကိုတင်ရမယ်ဆိုတဲ့ပုံစံမျိုးပေါ်ပေါက်လာတယ်ဒါပြင်ဒီကဝင်ချက်လို့ပြောရဲဒီဝင်ကြီးတို့ပေါ့နော်ဝင်ကြီးတို့ကဒီအဖွဲ့အစည်းပေါ်မှာနားလည်ဖို့ဆောလွေးရအောင်ရတယ်။ဒီအဖွဲ့အစည်းကိုပြိုင်ဘက်တွေလိုမျိုးနောက်ချင်းချောက်တဲ့အနေတွေလိုမျိုးမြင်နေရ။ဥပမာပြောရရင်ဒီတရားပြည်နယ်ဝန်ကြီးချုပ်မှာဆိုရင်ဒါတိမတတဲ့ကဒီအဖွဲ့အစည်းတွေနဲ့ဒါပြဿနာရဖြစ်ခဲ့တယ်ပေါ့နော်။ဒီ15ရက်တာကျော်ပြီးတော့အတောင်တားရမယ်။ဘယ်အဖွဲ့အစည်းကိုအသေးစိတ်ကိုသိရမှာပေါ့နော
်။ဟုတ်ကဲ့အဲ့တော့တစ်ဖက်မှာမှတ်ပုံတည်ရေးတွေမြန်မြန်ဆန်ဆန်ဖြစ်လာဖို့ကိုစူးစမ်းလို့မရနိုင်ဘူးလား။
မတော်ကင်နာကတော့လက်ရှိမှာအခုမှပြောရင်တော့ကိုယ်ပိုင်ဖွဲ့စည်းဆိုရင်တော့ကဝန်ကြီးဌာနရဲ့ထောက်ခံစာယူရတယ်။အဲဝန်ကြီးဌာနဘယ်ဝန်ကြီးဌာနလဲကြောင်းဒီဒေးဝန်ကြီးဌာနဖြစ်ပါတယ်။ကျွန်တော်တို့အဖွဲ့လုပ်တဲ့လုပ်ငန်းနဲ့ဆက်စပ်တဲ့ဝန်ကြီးဌာနဒီဒေးဝန်ကြီးဌာနအဲ့တော့ဒီဒေးဝန်ကြီးဌာနရဲ့ဟိုအားမေးချက်ကိုထောက်ပြနေတဲ့အဖွဲ့အစည်းကိုဒီဒေးဝန်ကြီးဌာနထောက်ခံစာပေးပါမလား။ဒါကျွန်တော်တို့ရဲ့စိုးရိမ်ချက်ပါ။ဆိုတော့ဒါကပြင်20မိနစ်တိုင်းဒီဒေးဝန်ကြီးဌာနကိုကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေကိုတင်ပြရတယ်။ပတ်သက်တွေကိုတင်ပြရတယ်။တင်ပြတာဟုတ်ပါပြီ။ကျွန်တော်တို့လုံခြုံရေးကိုဘယ်လောက်ရှိဒီအဖွဲ့ရုံကြုံရေဒုတိယစီစဉ်လုံးကြုံဘယ်တော့ဖြစ်ကားဝင်နိုင်မလဲဒါတွေကမတိကြဘူးအဲ့တော့ tomorrow ကမတင်ဖို့ရွေးချယ်နေတယ်ပေါ့နော်တင်ရင်လည်း tomorrow ရမယ်လို့လုံးဝမတင်တော့ဘာလို့လဲဆိုတော့ PA ဝန်ကြီးဌာနအားနေချက်တင်နေအဲ့တော့ဝေဖန်ထောက်ပြနေတဲ့အဖွဲ့ဖြစ်တဲ့ကြောင့် PA ဝန်ကြီးကထောက်ခံချက်ပေးဖို့ဆိုတော့ဘာလို့မတင်လဲဆိုတော့ဒီလိုအဖွဲ့ကြီးတွေကလူခွင့်ရေးအဖွဲ့ကြီးကအဓိကဖြစ်တဲ့အဲ့ဒီအဖွဲ့ကြီးတွေဒီလိုအဖွဲ့ကြီးအဖွဲ့ကြီးကအဓိကဖြစ်ဆုံးပြန်ရတာ
ဟုတ်ကဲ့ခင်ဗျမတ်တေသာရှင်လေးကျေးဇူးပါခင်ဗျကျွန်တော်တို့ရှင်တူရောက်နေလို့ဖိတ်ခေါ်ပြစီကိုတန့်စင်နဲ့ကိုတန့်စီကတော့ဇာနီမြမအဖွဲ့ရပါကိုတန့်စင်ဟုတ်ကဲ့ကိုတန့်စင်ပြောပါခင်ဗျဆွေးနွေးလို့ရပါပြီဟုတ်ကဲ့ဟုတ်ကဲ့ကိုတန့်စင်ကြားပါပြီ
ရန်ကုန်တိုင်းကျွန်တော်တို့ဒီရပ်ဘက်အဖွဲ့ကြီးတွေနဲ့ဆိုင်တဲ့ကျွန်တော်တို့ဝင်ကြီးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့
ဝင်ကြီးကိုကျွန်တော်တင်ပြဖို့ပါတယ်ရပ်ဘက်အဖွဲ့ကြီးတွေကိုအစိုးရအဖွဲ့တွေတက်လာတဲ့နောက်ပိုင်းမှာဒီနေ့ဒီချိန်တောင်မှပုံမှန်မတွေ့ပါဘူးဒီနေ့ဒီချိန်တောင်မတွေ့တဲ့အခါကျတော့ကျွန်တော်တို့ကတွေ့ဆုံမှုကိစ္စကိုတင်ပြပါတယ်ဒါပြီးတော့ကျွန်တော်တို့ရဲဘက်ဖွဲ့စည်းတွေရဲ့မှတ်ပုံတွေစီးရင်ကစစ်ကောင်ရဒီဥဒေဥပဒေဌာနမှာအတိအကျရှိပါတယ်။ကျွန်တော်တို့ဒီနေ့တခါလဲကျွန်တော်တို့အသေးဖွဲ့နဲ့ပတ်သက်တဲ့ပြပလည်းအစီအစဉ်များကိုတင်ရပါမယ်။ဒါပေမဲ့တွေ့တိမှုဒါအားနေတဲ့အခါကျတော့အစိုးရကိုကျွန်တော်တို့ကအသေးစီးရနေပြီးတော့ဒီနေ့ဖြစ်နေတဲ့လူမျိုးရေးအခြေအနေ၊စီးပွားရေးအခြေအနေ၊နိုင်ငံရေးအခြေအနေကိုတင်ပြဖို့အလို့အခွင့်အရေးလဲပါတာကိုတွေ့ရပါမယ်။အဲ့ဒါလေးပါ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်မတ်တစ္ဆာကိုပဲပြန်မေးချင်ပါတယ်။မတ်တစ္ဆာအခုတကယ်တမ်းပြောမယ်ဆိုရင်ဒီမိုကရေစီအတွင်ကူးပြောင်းရေးမှာဒီရပ်ဖက်လူမှုဖွဲ့စည်းတွေရဲ့အားကောင်းခိုင်မာမှုဟာဒီမိုကရေစီတကယ်ဖွံ့ဖြိုးဖို့အတွက်အဓိကအကြောင်းရင်းတစ်ခုလည်းပါဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရအနေနဲ့ဒီ CSO တွေဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိဆောင်ရွက်နေရလို့ထင်ပါလဲ
အာကျွန်တော်အခုနောက်ပိုင်းတုံ့တက်လာတယ်ဒီလိုအားလုံးကနေကလားကြောက်တာဆိုရင်ပေါ်ရတယ်အများကြီးအဲကျွန်တော်ရက်ဖက်အချင်းချင်းလေးဆွေးနွေးကြတယ်ပေါ့နော်ဒီပြိုင်ဘက်တွေလိုမျိုးတော့မလို့အတော်ဦးတာပြည်သူတိုင်းရိုက်အဲချိတ်ဆက်တဲ့အစိုးရအနေနဲ့ပြည်သူကြီးအတိုင်းဒီမန်ဒိတ်လိုပြောတဲ့ဒါမဲဆန္ဒရရှိထားတဲ့ legitimacy ဒီအဲဒါမျိုးရရှိထားတဲ့အစိုးရတိုင်းရိုက်ပေါ့ဆိုတော့ရက်ဖက်ဖွဲ့စည်းမလို့အတော်ဦးဆိုတာမျိုးတော့ပြောလာတာစဉ်းစားနေကြတာတော့တွေးရတဲ့သဘောဖြစ်နေတယ်ဆိုတော့ရက်ဖက်ဖွဲ့စည်းကတော့ဒါပြည်သူတွေပြည်သူဖွဲ့စည်းဖြစ်တယ်ပြည်သူတွေပဲဖြစ်ပါတယ်ဆိုတော့ဒါကတီးတဲ့အခြားသောဖွဲ့စည်းမဟုတ်ဘူးပြည်သူတွေကပြည်သူဖွဲ့စည်းတဲ့ကြောင့်တမတို့ဒီပြည်သူဖွဲ့စည်းလေးတွေရဲ့အာဒီအရှိမှုနဲ့နောက်ပြည်သူအသံကိုနားထောင်ခြင်းလေဆိုရင်တကယ်ရပ်ဖက်ဖွဲ့စည်းတွေကပြည်သူတွေကတက်ကြွလှူရှားတဲ့တက်ကြွပြည်သူတွေဖြစ်တယ်သူတို့ရဲ့အသံကိုနားထောင်လာရင်ဟိုအောက်ခြေတီစဉ်းစားမလိုဘဲနဲ့တိုက်ရိုက်ဟိုနားထောင်လို့ရတဲ့အခြေအနေအများကြီးရှိတယ်ဒါကိုအာတမတို့အဲ့ဒီပါပါတော့တမမြင်လာတော့ဒီသူတို့လည်းပါတီအနေနဲ့အဲနိုင်ငံတကာဝင်ဆက်ကိုစူးစမ်းနေကြတဲ့အချိန်မှာဒီအရက်အဖွဲ့ကြီးတက်ဖို့အားလုံးမလိုက်မလဲနိုင်ဘူးလို့ကျွန်တော်မြင်ရတယ်။အဲဒီဘက်အဖွဲ့ကြီးအစံမျိုးတီးကြမှာထောင်ရတဲ့အချိန်မျိုးတွေသူတို့မလုံနိုင်ဘူး။အဲဒီ process ကိုအခြေခံတဲ့အာပြည်သူတွေကို consultation အောင်မှတိကျမလို့ပဲရတဲ့အခါမှာအရက်အဖွဲ့ကြီးရဲ့အခက်အခဲကစဉ်းစားဖို့ကျွန်တော်ဝေးရတယ်ပေါ့နော်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုရက်သိဦးမေးချင်ပါတယ်ခင်ဗျာ။ကိုရက်သိဦးခုနပြောမယ်ဆိုရင်အရပ်ကလူမှုဖွဲ့စည်းတွေကဟိုးအရင်ဒီဖိနှိပ်ခံရတဲ့ချုပ်ချက်ခံရတဲ့အစိုးရလက်ထက်ထဲမှာတွေကရောက်အောင်လုပ်ခဲ့ကြတာပဲလေအခုတော့အခုတချို့အခက်ခဲတွေခုနပြောတယ်မြင်နေရတယ်အဲ့တော့ဒီအခြေအနေတွေကိုကြော်ပြီးတော့ကောအရပ်ကအဖွဲ့စည်းတွေဖွံ့ဖြိုးအားကောင်းလုပ်နိုင်မဲ့အခြေအနေရောရှိလားအခုအစိုးရလက်ထက်မှာ
အဲဒီလိုအားကောင်းလုပ်နိုင်မဲ့အခြေအနေရှိလားဆိုတော့
ကျွန်တော်တို့ကအခုအရတော့ကျွန်တော်တို့ရဲ့အလှည့်အပြောင်းပေါ့နော်အလှည့်အပြောင်းကဘာလဲဆိုတော့တွဲဆုံဆွေးနွေးတဲ့လမ်းကြောင်းကိုကျွန်တော်တို့ကြွားတာရေလုံးကလောက်တာတော့တွဲဆုံဆွေးနွေးခြင်းမရှိတော့ကျွန်တော်တို့ကအရင်ကလူကိုကြည့်ရတယ်ကျွန်တော်ကလက်တယ်အရင်ကလူတဲ့ပုံစံကကျွန်တော်တို့ကအော်ပြောတာပေါ့နော်အော်ပြောတယ်ဝင်းလို့ပြောတယ်တခါခောက်တယ်အဲ့လိုလုပ်တယ်အဲ့တော့အခုကတွဲဆုံဆွေးနွေးပြီးပြောနေတဲ့လမ်းကြောင်းကလည်းပြန်လက်မပြောင်းဖို့တာပေါ့ဒီမှာကျွန်တော်ညီလာပြောင်းထုတ်သွားတယ်ပြောင်းထုတ်သွားပြီးတော့ကျွန်တော်အခုဒီမပုံနေချိန်မှာဘာလို့ကဒီလိုဟာမျိုးဖြစ်တယ်တော့ဖြစ်တဲ့အခါမှာတပြင်းတည်းဆက်လို့ဒီမှာလည်းပြင်းတဲ့တစ်ခုတစ်ခုမတူပြန်ဘူးအဲ့တော့ကျွန်တော်တို့ဆိုလည်းပဲဒါပြင်းတဲ့တစ်ခုလည်းမပါဘူးဆက်ပြီးဆက်တာတော့မမနေတဲ့ဆိုလည်းလူမျိုးဝင်ကြီးအရှိမမီဘူးဝင်ယူမှုရှိတော့ဝင်ယူကြပဲအကုန်လုံးကင်ထားတော့မနေတဲ့အခြေအနေတခြားပြည်နယ်မှာလည်းတော့ဝင်ယူလူမျိုးဝင်ကြီးရှိတော့မနေတဲ့မှာဆိုရင်အဲ့လောက်စောင့်ကြည့်လို့ဘာလို့ပေါ်တော့ပါတဲ့အဖွဲ့တွေဆိုရင်အိုးနာမည်ပြင်ပြီးတော့တိုင်းတွင်းမှာမှတ်ပုံတင်တာပဲဒါပေမဲ့နာမည်ပြောင်းခိုင်းတာကိုနာမည်ပြောင်းပြီးတော့ပြင်ပေးပါဆိုအဲ့ဒါမျိုးကြီးရင်ခါရဘာလို့လဲဆိုတော့တောင်းကြည့်ပါဦးပါရင်ဒါသူကဟိုပေါ်တော့အစိုးရခန္ဓာကြီးအစိုးရလုပ်ငန်းကြီးဝန်ဆောင်ဖက်တယ်ဆိုတော့အဲ့ဒီကိုဟိုမျိုးကသူကအဲ့ဒီကောက်ပြီးတော့
ဗော
နော်အပြည့်ထည့်နာမည်ကြီးကပြင်လို့ရှိပေါ့နော်ဒီနာမည်ပြင်ပေးမှဒီလိုဥပပုံတွေထုတ်ပေးမှမျိုးအဲ့ဒီကျွန်တော်တို့ဘာလို့ဒီကျွန်တော်တို့ကတော့ခုလိုလက်ရှိမှာတော့ရပ်တည်တယ်ဗောနော်ရပ်တည်လို့ဟိုရရတော့တော့ရပ်တည်ပြီးလုံနေကြတယ်ဒါပေမဲ့ဒီသူ့ကိုကျွန်တော်တို့ဒါဆေးချက်တယ်လို့ကျွန်တော်တို့ကယူယူကတော့ရပ်တည်ချက်ခလာဆက်ပါတော့
ဟုတ်ကဲ့ကျွန်တော်second လောက်ပဲချိန်ရတော့လေခင်ဗျာ
ဒီကူစပီးမစီအောင်လို့အနေနဲ့တောင်းရလို့လုပ်ရပြီးတော့မှဆက်မယ့်ဥပဒေပုံမှန်66ကြပြီးပါတော့ဆွဲလာတယ်ဆိုတော့ဖြောင်းပြီးတော့ဒါရှိလာတယ်လို့ကျွန်တော်ကအဲ့လိုတုံးတ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါဝန်ဆွေးနွေးပေးတဲ့ကူရဲသိန်းဦးကိုကျော်ထင်းအောင်မတ်တင်စာရှင်လည်ရည်နဲ့တော့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပ
ါ View American တန်မြန်မာပိုင်းကပို့ဖို့နေတဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်ဖွင့်နေပါတယ်ခင်ဗျာအခုတော့နိုင်ငံနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော့ခင်မျိုးသက်ကကြေညာပါလိမ့်မယ
် Sorry သတင်းတောက်ဂျမဲလ်ခါရှူဂျီအသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတဲကတချို့ကိုဖော်ထုတ်နိုင်ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေမှာပြောကြားလိုက်ပါတယ်အခုလိုဒဏ်ခတ်တာဟာနောက်ဆုံးအဖြစ်အရေးယူတာမဟုတ်သေးပဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ဘက်ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်အမေရိကန်နိုင်ငံရဲ့ဌာနမှာအင်ကာနီကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ sorry အရာရှိဗနက်ဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်မယ်ဆိုတာနဲ့ဘယ်သူတွေကိုအရေးယူမယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာတွေ့ဆုံဖို့အတွက်အစီအစဉ်တွေလုပ်ပြီးပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကအင်ကာနီမှာပြောကြားလိုက်ပါတယ်ရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီဦးရှာခော့ဖ်ကတော့သတင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဝင်ဘာလ17ရက်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေ့မှာပါရီမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အခြေအနေနဲ့ပတ်သက်တဲ့အစိုးရခန်းစာတွေကိုအင်ကာနေ့မှာ83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒါရိုစမန်တို့ကတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်ပြင်ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာပါလူခွင့်ရချုပ်ဖောက်မှုတွေဆက်ဖြစ်နေတာမို့ကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့အထူးကိုယ်စားလှယ် Miss ရန်ဟီလီကပြောတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌကတော့မြန်မာစစ်တပ်ဟာတိုင်းပြည်ကိုကာကွယ်ပေးတဲ့အဖွဲ့အစည်းမပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ဖို့အတွက်တိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်ကိုနေရာရင်းကိုလုံခြုံစွာပြန်ပြီးတော့ပို့ဆောင်နိုင်ရတဲ့ဆွေးနွေးဖို့အတွက်စင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြခင်မှာတွားရောက်တော့မှာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကြေညာခဲ့တာဖြစ်ပါတယ်။အခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်မှာအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့မနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆန်တော့ချင်းမနေ့6နိုင်ကနေ90 line to meter 30 40 48 line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်ကြောအောင်လဲမှာ
This program has come to you from the Voice of America, Washington.